ကိုနေမျိုးဝေတို့ပါတီကနေပြီးတော့တခြားညီနောင်ပါတီတွေကိုထုတ်ဝေခွင့်ရှိပါလျက်နဲ့နိုင်ငံရေးစာဆောင်မထုတ်လို့ဆိုပြီးဝေဖန်ထောက်ပြထားပါတယ်။စာပေစီစည်ရေးဒီလောက်တင်းကျပ်ထားတဲ့ကြားတွေကနိုင်ငံရေးစာဆောင်လွတ်လွတ်လပ်လပ်ထုတ်ဖို့ဆိုတာဟိုဖြစ်နိုင်ပါမလားရအောင်ရနိုင်ပါမလား
။အဲ့ဒါကဒီမှာရှိတဲ့ထူးခြားမှုတစ်ခုပဲဗျာ။ကျန်တဲ့တော်မပဲစာပေစီစည်မှာဖြစ်ရတယ်ကျွန်တော်တို့ဒီဒီကောက်ဘွဲတွေဝယ်ရင်ကာလတွေကနတ်တာနဲ့ကျွန်တော်တို့ပြေးရတယ်ပေါ့ဗျာနိုင်ငံရေးတည်တံ့ပုံစံမျိုးဖြစ်မှာပေါ့အဲ့ဒီမှာကျွန်တော်တို့ကလွတ်လပ်လပ်စာပေစီစည်ကိုမတင်မဲနဲ့ရေးနေလို့ရတယ်စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့ patient ပေါ့ဗျာအမြင်ကိုထုတ်ပါတယ်နောက်တကဒီဈေးကဘာကုမ္ပဏီနဲ့ရှင်နတာလေသမားများပြဿနာဆိုပြီးတော့ရှင်နတာမှာရှိတဲ့လေယာဉ်မြေတွေကိုဈေးကဘာကုမ္ပဏီကနေပြီးတော့ဘယ်လိုပုံစံမျိုးနဲ့အဲနီလာနေရွှေပြောင်းပြီးတော့တင်းစည်းသွားတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ထောက်ပြပြီးတော့ရေးတဲ့စာအုပ်တုတ်စာအုပ်အနေနဲ့တည်တံ့ထုတ်ဝေပါတယ်ခင်ဗျာဒီစာပေစီစည်းမှာတင်တာတဘောတိ5သိန်းတည်းကနေဖက်တောက်ခြင်းနဲ့တစ်ချိန်တစ်ခါမှမကန်သေးပါဘူးဒါတော်တော်ကောင်းတဲ့အဲစာပေလွတ်လပ်ခွင့်ရနေတယ်အဲဒီနိုင်ငံရေးပါတီတွေအတွက်ပေါ့အထူးခွင့်ရနေတယ်အဲ့ဒါကိုအတုံးချပြီးတော့လူလူရားထဲမှာဒီစာဆောင်တွေတက်နိုင်တဲ့တော့ကျေပြမယ်ဆိုရင်လူလူကနိုင်ငံရေးကိုပုံပုံစိတ်ဝင်စားပြီးနှိုးကြလာမယ်အဲ့ဒါကိုမလုပ်တဲ့အတွက်ပော့ရော့တယ်နိုင်ငံရေးတာဝန်ပော့ရော့တယ်လို့ကျွန်တော်ဝေဖန်တာပါခင်ဗျာ
ကိုနေမျိုးဝေတို့အနေနဲ့အခုလက်ရှိဖြစ်နေတဲ့ပြည်တွင်းစစ်ကြီးနဲ့ပတ်သက်ပြီးရောတိတိကျကျဝေဖန်တာရေးပါသလားခင်ဗျာ
အဲ့ဒါကကျွန်တော်တို့အနေနဲ့ဒီအချက်နဲ့အတောက်အထားတွေရရှိနိုင်မှုအားနည်းခြင်းပေါ်မှာပဲမူတည်ပါတယ်ထို့တော့အခုအချက်နဲ့တောက်တာမပြေဝမရရင်တော့မှပဲပြည်တွင်းစစ်ပေါ်မှာကျွန်တော်တို့ဟိုစန့်ကျင်နေဆိုတဲ့အကြောင်းကျွန်တော်ငင်းငိုင်းလိုလာတဲ့ပြည်ထောင်စုကိုစန့်ကျင်တယ်အဲကျွန်တော်တို့ရဲ့ဘေးရှင်ဘလို့ရှိတယ်ဒီစစ်ပွဲနဲ့ပတ်သက်အဲ့ဒါလောက်ကတော့အချက်လက်မပြည့်စုံလာတော့ရေးလို့ရပါတယ်ခင်ဗျာ
ဒီအာရက်ကဘာမှာဒီမိုကရေစီရေးတောင်းဆိုလှုပ်ရှားမှုတွေရောကိုနေမျိုးဝေတို့စာဆောင်မှာပဂရိအတိုင်းရေးဖို့အစီအစဉ်ရှိလားရေးရောရေးခဲ့ပါသလား
ရေးလည်းမရေးခဲ့ပါဘူးအဲ့ဒါတွေလည်းနောင်လည်းရေးဖို့အစီအစဉ်မရှိပါဘူးကျွန်တော်တို့အခုအဲနိုင်ငံရေးစနစ်တွေနဲ့ပတ်သက်တဲ့ဟာကိုအတိပေးတဲ့ဟာမျိုးကိုကျွန်တော်ရေးပါတယ်အဲတရင်ပုံစံမျိုးကိုကျွန်တော်တို့မှာတုံနိုင်တဲ့အနေအထားမရှိလို့ပါရှိမယ်ဆိုကျွန်တော်တို့တာဝန်ခံပြီးရေးပါမယ်တာဝန်ခံနေပါတယ
်ပြည်ပကနေပိတ်ဆို့ရေးပြီးယူမှုနဲ့ပတ်သက်ပြီးရေးခဲ့တယ်ဆိုတော့ဘလို့ရှုတော့ကနေဘလို့ရေးလဲကျွန်တော်အချင်းချုပ်ပြောပါအောင်ခင်ဗျအ
ဲအချင်းချုပ်ကတော့ပိတ်ဆို့မှုနဲ့ပတ်သက်လို့ကျွန်တော်တို့ကပိတ်ဆို့မှုကိုတော့ကျွန်တော်လက်မခံဘူးလို့ရေးပါတယ်ဒါပေမဲ့ဒီပြည်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေပဲဖြစ်ဖြစ်နိုင်ငံတော်အကြီးအကဲတွေပဲတဲ့ပဲဖြစ်ဖြစ်နိုင်ငံတကာမှာဝေကြီးတွေတွားပြီးတော့အနန္တာမျိုးကိုတော့ကျွန်တော်တို့ကကန့်ကွက်တယ်လို့ရေးပါတယ်။အဲ့ဒါကဘာကြောင့်ကန့်ကွက်ရလဲဆိုတော့နိုင်ငံကိုမချစ်ရရောက်ပါတယ်။နိုင်ငံကိုမချစ်လို့မယုံကြည်လို့တွားရတယ်လို့ကျွန်တော်တို့ဝေဖန်ပြီးရေးပါတယ်
။ဒီလက်ရှိအစိုးရကိုရောပိတ်ဆို့ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဝေဖန်တာပါသေးလား
။အဲ့ဒါတော့မပါဘူးခင်ဗျ။ဒါမဲ့ပိတ်ဆို့ရတဲ့အကြောင်းရင်းအစိုးရဟာဒီလူခွင့်ရေးချိုးဖောက်မှုတွေဟိုဒီမိုကရေစီလုံးတွေမပြီးပြင်တာတွေပေါ့ဗျာ။အဲ့ဒါဒီပေါ်မှာပိတ်ဆို့ရတာတွေကျွန်တော်တို့သိပါတယ်
။ဘာဖြစ်လို့မရေးတာလဲခင်ဗျ။
တိုင်းလဲစိတ်မပါတော့လို့ပါ။ဘာလို့ဆိုတော့အဲ့ဒီပိတ်ဆို့မှုနဲ့ပတ်သက်လို့လည်းဘယ်သူမှဘယ်သူပြောစကားမှနားမတော်ဘဲနဲ့အဲ့ဒါလေးနဲ့ပတ်သက်လဲကျွန်တော်ပါပါလေးပဲတစ်ခါရေးဘူးပါလ
ေ။ NLD အပါဝင်ပါတီတချို့ကနေပြီးတော့ Internet website ကနေပြီးတော့ပြန်ကြားရေးပုံစံမျိုးလုပ်နေတယ်။အဲ့ဒါကရောစာဆောင်ထုတ်ဝေခြင်းတစ်မျိုးလို့ပြောလို့မရဘူးလားခင်ဗျ။
ရတော့ရပါတယ်ဗျာအင်တာနက်မှာတော့ရတာဆိုလို့ NLD ဆိုတာကလည်းတရားမဝင်ဘူးဆိုတဲ့ပုံစံမျိုးနဲ့တေချာတက်လာတာမဟုတ်ဘူးနောက်က NDS ပါတီအနေနဲ့ကလည်းရွှေခမောက်စာတော်လိုပုံစံမျိုးမှာရေးတဲ့အခါမှာဘာတွေကိုတွေ့ရလဲဆိုတော့ပါတီတွေရဲ့လှုပ်ရှားမှုတွေလောက်ကိုရေးတာပဲတွေ့ရပါတယ်ကျွန်တော်ပြောချင်တာကဒီလွတ်တော်နဲ့လွတ်တော်ကိုယ်စားလေးရဲ့ပြောတဲ့စကားတွေလွတ်တော်မှာရှိတဲ့ operation တွေဒီအစိုးရအဖွဲ့ရဲ့လုပ်ငန်းဆောင်တာတွေကိုဝေဖန်တဲ့ဟာမျိုးရေးနေကြတာပါ
ဟုတ်ကဲ့ကိုနေမျိုးဝေကျေးဇူးများအစ်တင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဗျာ